ိုင်ငံတော်ပုံကံမှုပုံမှန်အပါဝင်တခြားပုံမှန်သုံးခုနဲ့တရားစဲဆိုခံထားရတဲ့အမျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့ဆိုင်းဆရာဝင်းရအောင်တို့ကိုစစ်တွေမြို့နယ်တရားရုံးမှာဒီကနေ့ထပ်မံရုံးထုတ်စစ်ဆေးခဲ့ပါတယ်တရားလိုဘက်ကိုစစ်ဆေးမေးမြန်းခဲ့တဲ့ဒီကနေ့တရားခွင်နဲ့ပတ်သက်လို့အကျိုးဆောင်ရှိနေပြီနဲ့ရခိုင်နိုင်ငံရဲ့အတိုင်းအဝိုင်းရဲ့တုတ်ပြဲချက်တွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ
်။ရခိုင်ပြည်နယ်အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့ဆိုင်းဆရာဝင်းဟင်အောင်တို့ကိုအစိုးရကနိုင်ငံတော်ပုံကံမှုပုံမှန်တင်းနှင်းနဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေကားငယ်မတရားအတင်းဆက်သွယ်မှုအဥပဒေပုံမှန်စက်ကွန်တင်းနှင်းတို့နဲ့ဖန်စီတရားဆွဲဆိုပြီးစစ်တွေအကျဉ်းထောင်မှာချုပ်နှောင်ထားတာပါသူတို့လူဦးကိုသဒ္ဒုထအကြိမ်မြောက်ဖြစ်စစ်တွေမျိုးနယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးပြီးတရားလိုဖြစ်တဲ့ရသေးတော်မျိုးနယ်ရဲတပ်ဖွဲ့မှုဒူရဲမှုကြုံမှုကိုစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့တရားခွင်မှာတော့မတရားအတင်းဆက်သွယ်မှုပုံမှန်စက်ကွန်တင်းနဲ့ပတ်သက်လို့အဓိကစစ်ဆေးခဲ့ရမှာတရားလိုရဲတပ်ဖွဲ့မှုကြုံမှုရဲ့ထွက်ဆိုချက်တွေဟာလက်တွေ့တဲ့ပုံပြီးထွက်ဆိုတာမျိုးတွေ့ရကြောင်းစိုင်းဆရာဝင်းဟင်အောင်ရဲ့အမှုလိုက်ရှိနေဒေါ်အင်းနုစင်ကပြောပါလေ
ဒေါက်တာအင်းမောင်နဲ့ဝေဆောင်ပြောလို့အဲ့ဒီမရယာတိဆက်ခွန်တင်းနဲ့ဆွဲထားတဲ့အခုလေရေအုပ်ရှိကြောင့်မျိုးဆိုတာဒီကျေလေလို့လေအဲ့လိုအဲ့လိုဟုတ်ရှိပြီပေါ့အဲ့ဒီသူ့ကိုချက်တော့သူကတန်ခါတဲ့အတိုင်းချက်ကားပြီးတော့ဖတ်တော့ပေါ့လေအဲ့ထက်တော့ဒီအဖေမှာပါလာတဲ့စီဒီစိတ်ကမှရှိနေတာနဲ့တူမတူဆိုတာကိုတိုက်ဆိုင်ဆင်မင်းဖို့အဲ့ဒီဂျိမ်းကိုပြင်ပြပါဆိုတာမျိုးလေးပို့ပတ်ကကျွန်တော်ရုံးတော်ကိုတောက်ဆူလာတာရှိတယ်။အဲ့ဒါကိုတက်တက်ကမသိရသေးတဲ့အတွက်ဒီဂျိမ်းကိုပြင်မပြနိုင်ဘူးဆိုတဲ့အမိန်ချတယ်
။ဒေါက်တာအီးမောင်အတွက်အမှုလိုက်ရှိနေဖြစ်ဦးအောင်ကျော်စင်ကလိုက်ပါဆောင်ရွက်နေတာပါ။စစ်တွေအကျဉ်းထောင်ထဲမှာစိတ်ကူတာခွင့်ရပေမဲ့ဒေါက်တာအီးမောင်ဟာသွေးတိုးဝေဒနာကိုခံစားနေရကြောင်းဒေါက်အင်းလူစင်ကပြောပါလေ
။ဒေါက်တာအီးမောင်ကတော့သွေးတိုးတယ်လို့ပြောတယ်ဒီတူပြီနဲ့မသိမကြောက်ဘူးပေါ့နော်။မနေ့မစိမ့်ညတစ်ချိန်တော့ရတယ်ဒါပေမဲ့ဈေးကတော့တိုးနေလေရဲ့ပဲ။ဒီကကျမကိုပြောခဲ့တယ်
။2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကရသေးတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချို့ချာအာဏာကြာဆုံးခြင်းအထိမ်းအမှတ်စာပေဟောပြောခွင့်မှာဟောပြောခဲ့တဲ့အချိန်ဒီတော်မူတည်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုအစိုးရဘက်ကနိုင်ငံတော်ပုံကံမှုပုံမှန်အပါအဝင်ပုံမှန်3ခုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့ဟောပြောချက်တွေအတွက်သူတို့ပေါ်စွဲဆိုချက်တွေဟာမျှတမှုမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့ဗဟုအလို့မှုဆောင်ကော်မတီဝင်ဦးဦးလှစောကထောက်ပြပါတယ
်။ဒီစက်ကွန်တင်တင်လို့အဲ့နိုင်ငံတော်ပုံကံမှုကြီးဆိုတော့စိတ်မှာမျှတဘူးလို့တော့ထင်တယ်။ကျွန်တော်တို့ဒီစာပြီးဟောပြောပွဲတစ်ခုမှပေါ့လေ။ဟောဟိုစကားလုံးကြံတန်းတော်လို့ဖြစ်ပြီးဟိုတို့ကနုလွန်တော်တို့ဖြစ်ဖြစ်ပါလိမ့်ဟိုအဲ့ဒါကြီးရောက်တော့စိတ်မမြတ်တာဘူးလို့တော့ထင်တယ်ဒါဥပဒေဆိုတာပေါ့ဗျာဟိုကျွန်တော်တို့ကလည်းအသေးစိတ်နားမလည်ဘူးเนาะအဲ့တော့နိုင်ငံရဲ့အတွေ့အကြုံကပြောတာပ
ါဒေါက်တာအီမွန်တို့ရဲ့အမှုကိုမတ်လ14ရက်ရှေ့တပတ်ဗုဒ္ဓနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပြီးနိုင်ငံတော်ပုံငံမှုပုံမှန်နိုင်ငံတော်အကြီးမျိုးပြည့်စုံမှုပုံမှန်နဲ့ဆိုင်တဲ့အကြောင်းတွေကိုစစ်ဆေးကြားနာဖို့ရှိတယ်လို့အမှုလိုက်ရှင်းနေတယ်ကပြောပါတယ်ခင်ဗျာ
ကိုညဝင်းအောင်စစ်တမ်းမြင်းထားဖြစ်ပါတယ်